မြန်မာနိုင်ငံမှာပြည်သူလူထုကချစ်ခင်မျက်နှာပြီးတော့ဂုဏ်ယူတဲ့စစ်တပ်မျိုးရှိစေချင်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။လက်ရှိဖွဲ့စည်းပုံအခြေခံဥပဒေနဲ့သာဆိုရင်ပြုပြင်ပြောင်းလဲရေးရှေ့တိုးနိုင်မှာမဟုတ်တော့ဘူးလို့လည်းဗြိတိန်နိုင်ငံဆန်ဟတ်စ်တော်ဝင်စစ်တပ်ကတို့မှဒေါအောင်ဆန်းစုကြည်ကပြောကြားသွားတာပါ။အသေးစိတ်ကိုဦးကျော်စံသားကပြောပြပေးပါလိမ့်မယ်ခင်ဗျာ
။မြန်မာဒီမိုကရေစီကောင်းဆောင်ဒေါအောင်ဆန်းစုကြည်ဟာအင်္ဂလန်မှာရှိတဲ့ဆန်ဟတ်စ်တော်ဝင်စစ်တပ်ကတို့မှမင်္ဂလာပြောကြားခဲ့ပါတယ်။
The country should not be the servant of the army. The army must be the foundation of the country. That is exactly what you are trying to teach people in Sandhurst. You serve.
တိုင်းပြည်ဟာစစ်တပ်ရဲ့အခိုင်အစင်မဖြစ်သင့်ပါဘူး။စစ်တပ်ဟာတိုင်းပြည်ရဲ့အောက်ခြေဖြစ်ရပါလိမ့်မယ်။ဒါဟာ Sandhurst တက္ကသိုလ်ကတင်ကြားပေးနေတာပဲဖြစ်ပါတယ်
။ဒီတစ်ခေါက်ငါးရက်ကြာဗြိတိန်နိုင်ငံခီးစဉ်အတွင်းဒေါ်အောင်ဆန်းစုကြည်ဟာ Sandhurst စစ်တပ်ကသူကိုစောက်ကြနေတာရောက်ရှိခဲ့ပါတယ်။မြန်မာနိုင်ငံမှာပြည်သူလူထုကလေးစားချစ်ခင်ပြီးဂုဏ်ယူရက်ပြည်သူဝန်ထမ်းစစ်တပ်စစ်စစ်ရှိစေခြင်းလို့တကယ်ကောင်းမွန်တဲ့ပြည်သူဝန်ထမ်းစစ်တပ်ရဲ့လှုပ်ဆောင်ချက်တွေကိုလစ်လာရအောင်လာရောက်တာဖြစ်တယ်လို့ဆိုပါတယ်။ပူလောင်းတွင်လည်းလက်ဖက်ရည်တောက်ရင်စန်ထက်စတက်ကသူဟာဖျက်ဆီးဖို့မဟုတ်ဘဲကာကွယ်ဖို့ရည်ရွယ်ထားတဲ့စစ်တပ်ခေါင်းတစ်ခုဖြစ်အောင်မှန်ကန်တဲ့ခေါင်းဆောင်မှုတွေကိုပို့ချပေးနေတဲ့နေရာလို့လည်းသူမကချီချူပြောခဲ့ပါတယ်။ဗြိတိသျှလက်အောက်ကလွတ်လပ်ရေးတိုက်ပွဲကိုဦးဆောင်ခဲ့တဲ့တရေကောင်ဗိုလ်ချုပ်အောင်ဆန်းရဲ့သမီးဖြစ်သူဒေါ်အောင်ဆန်းစုကြည်ဟာဒီမိုကရေစီမိစုတစ်ဆောင်ဘဝကနေပြီးတော့အခုအခါမှာပါလီမန်မှာအတိုက်ခံခေါင်းဆောင်နိုင်ငံရေးသမားအဖြစ်ကိုပြောင်းလဲခဲ့ပါပြီ။1990ပြည့်ရွေးကောက်ပွဲမှာအပြတ်သားအနိုင်ရရှိခဲ့ပေမဲ့ရလတ်ကိုအစီအမှတ်ပြုခြင်းမခံခဲ့ရပါဘူး။အခုအခါမှာတော့ပြီးခဲ့တဲ့နှစ်ကဂျာဖြာရွေးကောက်ပွဲမှာသူမရဲ့ပါတီကအပြတ်သားအနိုင်ရရှိခဲ့ပါတယ်။တခါ2015ရွေးကောက်ပွဲမှာသူမကိုယ်တိုင်သမ္မတအဖြစ်ဝင်ရောက်အရွေးခံဖို့ရည်ရွယ်ထားပြီးဖွဲ့စည်းပုံဥပဒေကိုပြုပြင်နိုင်မှသာတိုင်းပြည်ရဲ့ပြုပြင်ပြောင်းလဲရေးရှေ့တိုးနိုင်မယ်ဆိုတာကဘာကသိစေချင်တယ်လို့လည်းဆိုပါတယ်။တကိစ္စနဲ့ပတ်သက်ပြီးဆန်ဒါစတက်ကသူမှမင်ကွန်းပြောကြားတဲ့အခါအခုလိုထပ်သွင်းပြောကြားသွားခဲ့ပါတယ
်။ It's not just to do with me as a possible president. The constitution as it stands is meant to create a very, very limited form of democracy.And the whole world thinks that Burma is on the path to democratization.
ဒါဟာကျမတမရဖြစ်လာနိုင်မဲ့အရေးလောက်နဲ့သာပတ်သက်နေတာမဟုတ်ပါဘူး။အခုလက်ရှိအခြေအနေမှာကိုဒီဖွဲ့စည်းပုံကဒီမိုကရေစီကိုအလွန်အလွန်ကန့်သက်ထားတဲ့သဘောဖြစ်နေပါတယ်။မြန်မာတနိုင်ငံလုံးဟာဒီမိုကရေစီလမ်းပေါ်ကိုတက်လှမ်းနေပြီလို့ကဘာကထင်နေပါတယ်။ဒါပေမဲ့ဒီဖွဲ့စည်းပုံနဲ့သာဆိုရင်တော့လက်ရှိအခြေအနေထက်ရှေ့တိုးနိုင်စရာမရှိတော့ပါဘူး
။မကြသေးမီရမများအတွင်းကမြန်မာနိုင်ငံမှာမွတ်စလင်လူနည်းစုတွေအပေါ်အကြမ်းဖက်မှုတွေကိုဒေါ်အောင်ဆန်းစုကြည်ကထိထိရောက်ရောက်ရှုတ်ချတာမျိုးမရှိဘူးလို့ဗြိတိန်နိုင်ငံမီဒီယာတွေကဝေဖန်ခဲ့ကြပါတယ်။ကျေပြန့်လာတဲ့မွတ်စလင်ဆန့်ကျင်ရေးခံစားမှုတွေဟာတိုင်းပြည်ရဲ့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုအတွက်အန္တရာယ်ဖြစ်နေပြီးဒီမုန်တီးမှုတွေဟာရာစုဝက်ကြော်ကြော်စစ်အုပ်ချုပ်ရေးအောက်မှာနေခဲ့ရတဲ့ရလတ်ဖြစ်တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထုကိုယ်စားလှယ်ထောမတ်အိုဟစ်ကန်ထာနာကဆူထားတာပါ။အဲဒေါ်အောင်ဆန်းစုကြည်ကတော့ဂီဇာနဲ့ပတ်သက်ပြီးတော့အခုလိုရှင်းလင်းပြောပြခဲ့ပါတယ
်။ I condemn all violence and hatred but I don't believe in condemning people. It's the acts that we don't like. The people we can reform. The people can be made to see things in a different light. And if we want to get them together, condemnation is not the way.
What is the way?
That the way is to make them feel secure enough.to be able to look at each other's problems objectively and to recognize that everybody
အကျံဖတ်မှုမုံတိမှုမှန်သမျှကိုကျွန်မရှုံချပါတယ်။ဒါပေမဲ့လူတွေကိုရှုံချနေလို့အကျိုးရှိမယ်လို့တော့ကျွန်မမယုံကြည်ပါဘူး။လူတွေကိုကျွန်မတို့ပြုပြင်နိုင်ပါတယ်။လူတွေရဲ့အတွေးအမြင်တွေကိုလည်းပြောင်းလဲပေးနိုင်အောင်လို့လုပ်နိုင်ပါတယ်။ရှုံချနေုံနဲ့ဒါတွေဖြစ်မလာနိုင်ပါဘူး။ဒီနေရာမှာသတင်းတော့တွေကဘလို့လုပ်မလဲလို့မေးတော့နီးလန်းကတော့လူတွေဟာတဖက်သားရဲ့ပြဿနာတွေကိုဓမ္မဒိဋ္ဌံကြကြရှုမြင်နိုင်အောင်သူတစ်ပါးရဲ့စိုးရိမ်စိတ်မုန်းတိစိတ်တွေကိုသိရှိနားလည်နိုင်အောင်စိတ်ဓာတ်လုံခြုံမှုအာမခံချက်ပေးရပါလိမ့်မယ်အဲ့ဒီနောက်ဒီမုန်းတိစိတ်စိုးရိမ်စိတ်တွေပပြအောင်လို့ကြိုးပမ်းကြရမှာပ
ါမြန်မာအစိုးရကတော့2012ဇွန်နဲ့အောက်တိုဘာလကရခိုင်မှာဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေအကြပဋိပက္ခကြောင့်လူပေါင်း192ဦးသေဆုံးခဲ့ရတယ်လို့ဆိုပါတယ်မွတ်စလင်တွေဟာမျိုးဆက်အလိုက်နေထိုင်လာခဲ့ကြပြီးဖြစ်ပေမဲ့မြန်မာဘက်ကတော့သူတို့ကိုဘင်္ဂလားဒေ့ရှ်ကတရားမဝင်ခိုးဝင်လာသူတွေလို့ယူဆထားပါတယ်။ဒီပဋိပက္ခတွေဟာကျန်တဲ့နေရာတွေကိုပါပြန့်နှံ့လာပြီးရိုဟင်ဂျာတွေနဲ့ကွဲလွဲတဲ့က ကမန်အပါဝင်တခြားသောမွတ်စလင်တွေကိုပါပြစ်မှတ်ထားလာကြပါတယ်။သန်း60ကျော်ရှိတဲ့မြန်မာနိုင်ငံရဲ့လူဦးရေထဲမှာ900ခန့်ကမွတ်စလင်တွေဖြစ်တယ်လို့ခန့်မှန်းရပါတယ်ခင်ဗျာ။